ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့အကြားရင်ဆိုင်တိုက်ပွဲတွေကြောင့်စစ်ရှောင်ထွက်ပြေးလာနေကြတဲ့ရခိုင်ဒေသခံတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်ကူညီပေးနေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနဒီပီတုကျမ်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်ဒါပေမဲ့လို့ထောင်ချီတဲ့ဒုက္ခသည်တွေအတွက်ကတော့တောက်သုံးရေကအရေးပေါ်လိုအပ်နေပြီးရာသီဥတုဆိုးဝါးတဲ့ဒဏ်ကြောင့်နေထိုင်ရေးအခြေခံလိုအပ်ချက်စားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်နောက်ဆုံးအခြေအနေကိုစူးစီးတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်ထဲမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ် A တို့ကြားစစ်ရေးတင်းမာနေဆဲဖြစ်ပြီးတော့တိုက်ပွဲဖြစ်နေတဲ့ဒေသတွေကတင်းရှောင်လာကြရတဲ့တပ်ကြီးရွယ်အိုတွေ၊ကိုဝင်ဆောင်မိခင်တွေ၊လူမမဲ့ကလေးငယ်တွေနဲ့နောက်နာမကျန်းဖြစ်နေသူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်လုံခြုံရေးအခြေအနေအရသွားလို့ရတဲ့နေရာအထိလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကတွားရောက်ကူညီပေးနေကြပါတယ်အဓိကကတော့လူကယ်ပြန်ဝင်ကြီးဌာနနဲ့ကျန်းမာရေးဝင်ကြီးဌာနတို့ပူးပေါင်းပြီးတော့ယာယီဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းတွေမှာအရေးပေါ်စေခန်းတွေဖွင့်လှစ်ပေးထားပြီးဆရာဝန်တွေသူနာပြုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကကျန်းမာရေးစောင့်ရှောက်မှုတွေပေးနေပါတယ်လို့ကျန်းမာရေးဝင်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုလောကစေတွေးချောင်းတွေကတော့ကျွန်တော်တို့ကဆက်ဆံမှုကအပြင်းနေပါတယ်အခုကရေးပေါ်အခုဖြစ်လို့ရှိရင်လည်းဆိုင်ပြည်တော်ခွဲထုတ်ပြတာလည်းလုပ်ကြပါတယ်။ဆိုရင်ကျွန်တော်တို့ကအစ်ကိုကြောင့်ဒုက္ခတွေခံနေရတယ်။ဒုက္ခတွေလည်းဒီမှုဝင်တဲ့ဇေယျလည်းကျွန်တော်တို့ထောက်ပံ့မှုပေးကြလို့ကျွန်တော်ကျမရေးတဲ့ကလည်းအမှုပြုနေသေးနေပါတယ်ခင်ဗျာ။ဘာလို့လဲကတော့ရှင်းတဲ့ဇေယျပြတာလည်းမဖြစ်အောင်လည်းအစ်ကိုကလုပ်နေတယ်။အစ်ကိုကပြနေရရှိရှိရတဲ့ဒရင်ပေါ်လည်းရှိတာ။အဲ့တော့အဲ့ဒါလည်းဒီတော့အကုန်လုံးတော့ရောတော့အကုန်အစဉ်အားလုံးပေါ်အစဉ်ပြပါတယ်။တိတ်ခက်ခဲတာမရှိတော့ဘူး။အခုကျတဲ့ဘူးစီတော်ပေါ့။ဘူးစီတော်ကလည်းကျွန်တော်တို့ကအခုကတော့တွားပြီးတော့ဒီကျမရေဝင်တဲ့နေရာလေမိုဘိုင်းဘူးခေါ်တာပေါ့မိုဘိုင်းဘူးတွေနဲ့ဆက်ဆောင်ပြေးနေပါတယ်
အဓိကကတော့လူအုပ်စုနဲ့နေထိုင်သူတွေကြားကူးစက်ရောဂါတွေမဖြစ်ပွားရအောင်လို့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေနဲ့အသိပညာပေးဆောင်ရွက်နေပါတယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။ထောင်နဲ့ချီပြီးခိုးလုံနေထိုင်နေကြရတဲ့ယာယီဒုက္ခသည်စခန်းတွေတဲကဆစ်ပြေးဒုက္ခသည်တွေအတွက်အစိုးရတာဝန်ရှိသူတွေနဲ့ဝင်ကြီးဌာနတွေဘက်ကလိုအပ်တဲ့အကူအညီတွေဆောင်ရွက်ပေးနေပေမဲ့လို့အခြေခံကျန်းမာရေးစောင့်ရှောက်မှုကလိုအပ်ချက်တွေရှိနေစေဖြစ်ပြီးတောက်သုံးရေကအရေးပေါ်လိုအပ်နေသလိုမိုးသီးထန်စွာရွာသွန်းမှုကြောင့်ယာယီရွက်ဖြင့်တဲလေးတွေနဲ့ခိုးလုံနေရသူတွေအတွက်နေထိုင်မှုအခက်အခဲတွေကတော့ရင်ဆိုင်နေကြရတော့မယ်လို့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါရယ်ဒုက္ခသည်တွေလက်တလောရင်ဆိုင်နေကြရတဲ့အခက်အခဲတွေကိုတော့ဒုက္ခသည်တွေကိုတွားရောက်ကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထွန်းကအခုလိုရှင်းပြပါရယ
်စကဲနေမှာဒီစက်မှာအေးအဲဦးဇနာကနေပြီးတော့မှာဒီယာယီစစ်ပစ်ခဲနေပေါ့နော်ဒီစစ်ပူတာခဲနေခွင့်ရပါတယ်မှာစကဲနေလို့မှခွင့်ရပါတယ်အဲဒါပေမဲ့လေအဲ့ဒီမှာကဒီပေါ်တော့ဒီအကုန်လုံးဒီဆောင်းဝင်နေအစင်းကပုံမဲ့အမင်းလေးရှိရတော့မဟုတ်ဘူးအဲနောက်တချို့စခင်းတွေမှာသူတို့တိုင်းစီးစီးဆန္ဒကနာဖိုင်ပေးကြတယ်ပေါ့နော်ဒီမှာလည်းပြနေပြီးတော့ဘာလို့ရှိနေဆိုတော့အခုကစခင်းတွေမှာကဒီရေကောင်းရေတရားရှိဖို့အတွက်ကအရေးအကြီးပြည့်နေကြတယ်နောက်တစ်ခုကအင်တာစမေးကမရှိနေဘူးပေါ့နော်နောက်ပြီးတော့မှဒီကျင်းမိုင်းလည်းပြနေပြီးတော့ပညာပေးအဲဆောင်ရွက်ချက်တွေကတော့တိတ်အားနေနေပါတယ်မ
အခုချိန်ထိလည်းနှစ်ဖက်စည်းရေးတင်းမာနေစေမှုနေ့စဉ်နေရက်စွန့်ထွက်ပြေးနေကြရတဲ့စစ်ဆောင်ဒုက္ခတဲ့အရေးအတွက်ကခံမှန်းချေ9000လောက်အထိရှိနေပြီးတော့ယာယီကယ်ဆယ်ရေးစခန်းတွေကတော့10ခုထက်မနည်းရှိနေပြီးတော့ယာယီဒုက္ခတဲ့စခန်းတွေမှာနေရာချထားပေးနေတဲ့အနေအထားကိုတော့ကိုစောစောထွန်းကအခုလိုပြောပြပါရယ
်အခုလောစင်မှာဒီကျောက်တော်မြို့နေမှာဆိုရင်ဒီတောင်မင်းကလားဆိုတဲ့ရော်ပေါ့နော်အဲ့ဒီရော်မှာစခန်းရှိတယ်နောက်တစ်ခုကကဲဆောင်မှာစခန်းရှိတယ်အဲနောက်တစ်ခုကကြတော့ဒီဝတောင်ခုတေးပြီးရော်မှာစခန်းတစ်ခုရှိရပါတယ်မှာနောက်ပုံမကျော်မြို့နေမှာဆိုလို့ရှိရင်အဆင်းကြီးတွေမှာရှိတယ်ဒီဘုံနဲ့ဆိုတဲ့ရော်မှာရှိတယ်ပေါ့ဒီဘုဒ္ဓတော်မျိုးနဲ့မှာဆိုလို့ရှိရင်တော့စေတောင်ရော်ပါပေါ့နော်စခဲတစ်ခုခွင့်ရတာရှိတယ်မှာအဲ့ဒီတော့ရှိရမှာခွင့်ရတဲ့စခဲကအများဆုံးပါပဲအဲလူကြီးကတော့ထောင်းနေရတဲ့ရှိစ်ကြော်တာပေါ့လေနော်အဲအခုတော့စုစုပေါင်းလူကြီးကတော့ဒီနေ့နောက်ဆုံးအပြည့်အရာတော့ငါးဆောင်နဲ့ပို့ကြော်တော့ပြီမှာ
လာရောက်ခိုလုံနေကြတဲ့ဒုက္ခသည်တွေအပြင်တိုက်ပွဲတွေကြားပိတ်မိနေတဲ့ဒုက္ခသည်တွေစီလိုအပ်တဲ့အခြေခံစားနပ်ရိက္ခာနဲ့ဆေးဝါးပစ္စည်းတွေအရောက်ပေးပို့နိုင်မှုကလည်းလူမှုကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ရပ်ဖက်အဖွဲ့အစည်းတွေဘက်ကကြိုးစားနေကြပေမဲ့လို့နည်းမြေလုံခြုံရေးအရာလမ်းမဆက်သွယ်မှုကခက်ခဲနေစေဖြစ်ပါတယ်။တချို့နေရာတွေမှာတော့စစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေကြောင့်တွားရောက်ဖို့အခက်အခဲရှိနေပြီးပိတ်ဆို့နေတဲ့အနေအထားဖြစ်တယ်လို့လည်းသူကရှင်းပြပါတယ
်။ဒီအထူးသဖြင့်ကတော့ဒီကဲမတော်ကတားတာရှိတယ်ပေါ့နော်တားတာရှိတယ်။အဲတချို့ area ကိုတော့တော်ခွင့်ရတဲ့နေရာလေးရှိတယ်တော်ခွင့်ရတဲ့နေရာလေးရှိတယ်။ဒါပေမဲ့ဒီနေရာမှာပါစစ်ကိတ်ပါတခုတွေ့ရတယ်ဆိုတော့ကျွန်တော်တို့ကတချို့ area ဒီမှာကတိုက်ပွဲနဲ့ပတ်သက်ပြီးတော့မှပိတ်မှုရေးရော်တွေရှိတယ်။ မဲ့အဲ့ဒီရော်တွေကကြတော့ဒီတိမတော်ကစီးနေလို့ဒီအရာဖြစ်တဲ့ခါကြတော့ဒီပုတ်ကူလို့မရဘူးသူသိချင်မရဘူးပေါ့နော်တချို့ပုတ်ခွင့်ပြုတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဥမာဆယ်အိတ်ဘလောက်ကိုပဲတခုပြုမယ်တော့မိသားစုကိုဘလောက်ကိုဒီခါဘလောက်ပဲပြည်ရရမှာတော့ဒီလောက်ဆီးခင်ပြူတွေဒီလောက်ခင်ပြူအဲ့လိုမျိုးပမာဏကျတဲ့လေဒီရှိရတယ်မှာ
မြမတက်မတော်နဲ့ရခိုင်တက်မတော်အေရိုးဂျာပြီးခဲ့တဲ့နှစ်2018ခုနှစ်နိုဝင်ဘာလဂုံမိုင်းကနေစပြီးတော့ရင်ဆိုင်တိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်ဒီစစ်ဆောင်ဒုက္ခသည်တွေအတွက်သက်ဆိုင်ရာရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးကြဖို့ကိုလည်းလက်ရှိကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုကြပါတယ်ရှင်